ာကွယ်ဆေးထိုးပြီးသူတွေအတွက်စီမင်းစည်းကမ်းတွေမချမီလာတော့မယ်လို့ကုသရောဂါဆိုင်ရာမျိုးသားဌာနကညွှန်ကြားရမူဒေါက်တာအန်တိုနီဖောက်ချီကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးထိုးပြီးတဲ့နောက်မှာဘယ်လိုမျိုးတက်တောက်တက်တာနေရမလဲဆိုတာတွေကိုပို့ပြီးတော့ကြားဖို့ရှိပြီးအထူးသဖြင့်တော့မိသားစုဝင်တွေကြားမှာဘယ်လိုနေထိုင်ရမလဲဆိုတာတွေကိုကြားဖို့ရှိရလို့ဒေါက်တာဖောက်ချီက CNN သတင်းဌာနကိုပြောသွားပါတယ်။ကာကွယ်ဆေးထိုးပြီးသူတွေဟာယောဂရှိသူတွေနဲ့ထိတွေ့မိပေမဲ့အတွာလာကန့်သက်ဖို့မလိုတော့ဘူးဆိုတာကိုလည်းအရင်ကတည်းကထုတ်ပြန်ထားပြီးသားဖြစ်ပါတယ်။ဒီတော့တွင်ကာကွယ်ဆေးထိုးလုပ်မှုတွေမြင့်တက်လာဝယ်ရာရှိပြီးလာမယ့်မတ်လလောက်မှာ Pfizer company နေနဲ့နှစ်ဆထုတ်လုပ်နိုင်မယ်လို့ဆိုပါတယ်။ Moderna အနေနဲ့လည်း April နောက်ပိုင်းကာကွယ်ဆေးတန်း40ထုတ်လုပ်နိုင်မယ်လို့မျှော်မှန်းထားပါတယ်။တချိန်မှာထိုးရတဲ့ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Johnson & Johnson ကြောင့်လည်းကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဖို့ရှိနေပါတယ်။ဒီတော့တွင်လူဦးရေတန်း300ကျော်ကို COVID-19 ကာကွယ်ဆေးအချိန်မီထိုးနိုင်မှုအတွက် American စားစာနဲ့ဆေးဝါးအုပ်ချုပ်ရေးအဖွဲ့ FDA ကကာကွယ်ဆေးဆိုင်ရာစီမင်းစည်းကမ်းတစ်ခုချမှတ်ပေးလိုက်ပါတယ်။FDA ကပြီးခဲ့တဲ့တနင်္လာနေ့ကကြေညာရမှာဆေးဝါးထုတ်လုပ်သူတွေဟာလူထောင်ပေါင်းများစွာပါဝင်ဆက်သက်ခံကြရတဲ့ကာကွယ်ဆေးစံသက်စစ်ဆေးကြော်တွေမလိုအပ်တော့ဘူးလို့ဆိုပါတယ်။နှစ်စဉ်အေးအေးမီကာကွယ်ဆေးထိုးတဲ့ပုံစံတိုင်းပဲကုမ္ပဏီတွေဟာသူတို့ရဲ့ဆေးရနည်းတင်တွေကိုစံသက်မြင့်တင်သွားနိုင်တယ်လို့လည်း FDA ကပြောပါတယ်။